တင်တော်ဝင်းမလာရွေးကောက်ပွဲလက်ရှိမဲအများစုရနေတဲ့အစိုးရပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းရင်းသားပါတီတွေကိုတိုင်းရင်းသားဆန္ဒအလေးထားပြီးဆောင်ရွက်သွားမှာမို့ပူပေါင်းဆောင်ရွက်ကြဖို့ကြံလှမ်းလိုက်ပါတယ်။တိုင်းရင်းသားပါတီပေါင်း40နီးပါးကိုဘုံကြီးမှန်းချက်အတွက်ကြံလှမ်းတဲ့ဒီနေ့စာထဲမှာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအရေးပူပေါင်းကြဖို့မျှော်လင့်ကြောင်းပြောထားတဲ့အပေါ်ပါတီကျော်ခွင့်ရဒေါက်တာမျိုးညုံကိုမေးရမှာထူးခြားမှုကိုအခုလိုဆက်ရှင်းပြပါမယ်
။ဒီညမှာတခုကျွန်တော်ရှင်းပြချင်တာကဟိုဒီမိုကရေစီဖက်ဒရယ်နဲ့ဖက်ဒရယ်ဒီမိုကရက်တစ်ယူနီယံဆိုပြီးတော့လေအများကြီးအငင်းပွားချရတယ်ခင်ဗျ။အဲ့တော့ကျွန်တော်တို့ဥတည်နေတဲ့ပြည်ထောင်စုဟာဒီမိုကရေစီအခွင့်အရေးတွေရောဖက်ဒရယ်ရပိုင်ခွင့်တွေရောအကုန်လုံးနှစ်ခုလုံးပါတဲ့ပြည်ထောင်စုလို့ကျွန်တော်ဆိုလိုတာပါ။ပြစ်ပိုင်ရတဲ့အခါမှာတော့ကျွန်တော်ကဒီမိုကရေစီကိုရှေ့မှာရေးတယ်။ဘာလို့လဲဆိုတော့ဖက်ဒရယ်ကိုတကယ်သွားမယ်ဆိုရင်ဒီတော်တော်အတွင်းမှာရှိနေတဲ့တမလော်လာကြီးတမလော်ရဲ့နိုင်ငံကြီးပါဝင်မှုတွေဟာထိုက်တဲ့နဲ့ပမာဏတစ်ခုအထိကျွန်တော်တို့အဲလျှော့ချဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒီလိုမလျှော့ချဘဲနဲ့ကျွန်တော်ဖက်ဒရယ်ကိုပေးလိုက်ရင်ဒီ25ရာလုံးနဲ့ပေါင်းတဲ့နိုင်ငံကြီးပါတီတွေကအငြင်းအထက်စီးရနေပြီးတော့ပြည်ထောင်စုစစ်စစ်ပေါ်ပေါက်ကြီးမှာအခက်အခဲရှိနေပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဘယ်လိုမျိုးစတင်ပူပေါင်းဆောင်လာဖို့မျှော်လင့်ထားလဲဆရာ။ဒီကြေညာချက်ကနေပြီးတော့လေ
။တကယ်တော့အခုလိုကန်းလာလိုက်တဲ့အခါမှာဒီပြက်တမာကိုဖြင်းရှင်းရင်းနဲ့ထက်ပါနဲ့ဆန္ဒနဲ့ပူပေါင်းဆောင်ရမယ်ဆိုရင်ဒီချိန်မှာတော့ထူးခြားတဲ့အောင်မြင်မှုရမယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဒီတက်မတော်ကလည်းပါတီရဲ့နိုင်ငံရေးလူမျိုးအကျိုးအတွက်ဥထိတ်ထားတဲ့စင်နာကိုနားလည်ပြီးတော့ပူပေါင်းဆောင်ရွက်လာမယ်လို့ကျွန်တော်ကပြောလိုက်ပါတယ်။ထိုင်နိုင်ငံတွေကအများကြီးကပေါ်ကြဥမာဆိုတော့ AA ဆိုရင်ဖန်ပြီးသားတွေကျွန်တော်လွတ်တော်ကိုယ်စားလှယ်တောင်းမျိုးကိုလွတ်ပေးလိုက်တာမျိုးလုပ်လိုက်မယ်။နောက်အခုလည်းသူတို့အထက်တပ်ပြစ်ခတ်ရစီးတော်မျိုးလုပ်မယ်။ဒါဆိုရင်တပ်မတော်လည်းပြစ်ခတ်ချက်ဆဲလိုက်မယ်ဆိုရင်နိုင်ငံကြီးစင်လူကြီးလမ်းပွင့်သွားမယ်။ AA နဲ့စင်လူကြီးလမ်းပွင့်သွားမယ်ဆိုရင်ကျွန်တော်တို့ဒီမြောက်ပိုင်းမဟာမိတ်တွေနဲ့စင်လူလူလမ်းကြီးလည်းပွင့်သွားမယ်။အဲ့လိုမျိုးတစ်ဆင့်ချင်းတစ်ဆင့်ချင်းတိုးတက်လာလာလာပြီးတော့ရှိတာ
ဟုတ်ကဲ့ဆရာအဲ့တော့တက်မတော်အနေနဲ့ဒီအပြစ်ခက်ရစဲရေလုတ်ပေးဖို့အနေအထားမှာဒီအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုအနေအထားဘယ်လိုရှိလဲဆရာ
ဒါကျွန်တော်ဦးသိန်းစိန်ကိုဆိုတာလက်ထက်မှာတော့မအောင်မြင်ခဲ့ပါဘူးခင်ဗျာသို့တော့ဒီပြောင်းလဲနေတဲ့နိုင်ငံကြီးအခြေအနေတွေနောက်နိုင်ငံမှာဒီ2050ကျတဲ့တော့ပြည်စဉ်စစ်ကိုသူမျိုးစီချင်းနဲ့တစ်ပတ်နဲ့ဆောင်းနှာရှိရင်ဒီဟာဆောင်းတက်ပြီးတော့တော့ပူပေါင်းဆောင်ရွက်ကြည့်ဖို့အတင်းတော်ဆုံးအချက်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆရာကြီးအခုလိုဒီတက်မတော်အနေနဲ့အဖြစ်ခက်ရက်တဲ့အစဉ်ပေါ့နော်သူသဖြင့်တော့အကျန်းဖက်အဖွဲ့ကျင်ညာရတဲ့အဖွဲ့ကိုအဖြစ်ခက်ရက်တဲ့ထဲမှာမထည့်ထားတဲ့အတွက်အဲ့ဒီအစဉ်ကနေစလို့တင်တယ်လို့ရောယူဆမိလားဆရာ
ဒါတော့ကျွန်တော်တို့လက်တွေ့စကားပြောကြည့်မှဘယ်လိုစတင်လို့ဆိုတော့ပေါ်လာပါလိမ့်မယ်ကိုယ်ကြီးကတော့စမ်းစားချက်တွေများနေတဲ့အတွက်လက်တွေ့အလုပ်တွေရတာမဖြစ်နိုင်ပါဘူ
း။ဟုတ်ကဲ့ဆရာကြီး။ဒီနေရာမှာရခိုင်ပါတီအနေနဲ့ပေါ့နော်။ဝင်ရောက်ပြီးတော့ကြားကနေခုညီပေးနိုင်တဲ့အနေထားမျိုးအခုအကြောင်းကြားစာကနေတဆင့်ပေါ့နော်။အခုကျင်ညာချက်ကနေတဆင့်ဖြစ်လာဖို့အလားလာရော
။ကျွန်တော်နိုင်ငံရေးလုပ်တဲ့အခါမှာအကောင်းမြင်လာတာကိုတန်ဆွဲပြီးလုပ်ပါတယ်ခင်ဗျာ။အဲဒီတော့ကောင်းမွန်တဲ့အရေးတခုတော့ဖြစ်လာနိုင်တယ်လို့ညွှန်လင်းပါ
တယ်။ဟုတ်ကဲ့။အဓိကတော့ဒီရက်ကပွဲနိုင်တဲ့ရခိုင်မျိုးသားပါတီပေါ့နော်။ရခိုင်ပြည်နယ်မှာလေ။သူတို့ကအဓိကပါပြောခြင်းလဲ
။ဒီမိုကရေစီခွင့်ရီကဖက်ဒရယ်ခွင့်ရီအပြည့်ဝရှိတဲ့ပြည်နယ်တခုအနေနဲ့ပြည်ထောင်စုအတွင်းမှာဆက်လက်နေထိုင်ခြင်းဟာအကောင်းဆုံးရည်ချယ်မှုဖြစ်တယ်ဆိုတာကိုသူတို့သဘောပေါက်လာပြီလေလို့ကျွန်တော်ကတော့ညွှန်လင်းပြီးပါတယ်။အေးအေးကတော့ကြီးနာချက်ထုတ်တယ်ကြားတယ်ခင်ဗျာ
။ဟုတ်ကဲ့။အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကတော့ဒီရခိုင်ပြည်နယ်ကရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေမှာပေါ့နော်။အမြန်ဆုံးကြားဖြတ်ရွေးကောက်ပွဲကျင်းပပေးဖို့သူတို့ဘက်ကတော့အပြစ်ရက်တန်းတိုးရတယ်ပေါ့နော်။အစိုးရနဲ့တက်မတော်ဘက်ကသာအပြစ်ရပ်ပြီးဆက်လုပ်ပေးဖို့တောင်းဆိုထားပါတယ
်။ဒါကတော့ကျွန်တော်နားလည်ကြည့်ရတော့အထွေထွေရွေးကောက်ပွဲပြီးရင်ဂျာပြည့်ရွေးကောက်ပွဲတွေလုပ်လို့ရပါတယ်။ဂျာပြည့်ရွေးကောက်ပွဲကိုအထွေထွေရွေးကောက်ပွဲနဲ့ကာလဘယ်လောက်ကြာမှလုပ်ရမယ်ဆိုတာဥပဒေမှာတမတ်ပြရာရှိပါတယ်ခင်ဗျာ။တနည်းကြည့်ကြောင်းမှလုပ်ရတာပါ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုအနေထားကိုရောအေးအေးကိုဆရာအဓိကဘယ်လိုစကားပါကြလဲဆရာ
။ကျွန်တော်ကတော့ကောင်းတဲ့အလုပ်တွေကိုလုပ်ကြခြင်းအဖြစ်မိမိရဲ့စိတ်စိနာကောင်းကိုဖော်ထုတ်ဖို့အတင်းတော်ဆုံးချင်လို့ကျွန်တော်ကမြင်ပါတယ်
။ဟုတ်ကဲ့ဆရာကြီးဒီနေရာမှာတော့ရေကောက်ပွဲမှာတော်တော်များများနေရာနေနိုင်ထားတဲ့ စံတိုင်းနာမျိုးဒီမိုကရေစီအဖွဲ့ချုပ်ကိုဆရာတိကပါပြောတယ်လေ
စံတိုင်းနာမျိုးဒီမိုကရေစီအဖွဲ့ချုပ်ကကျွန်တော်ရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်ပါတယ်တော့ကျွန်တော်တို့ရဲ့တချို့နိုင်ငံကြီးမီဒီယာတချို့နဲ့ပတ်သက်ပြီးတော့အမြင်ကွဲကောင်းကွဲပါလိမ့်မယ်သူတို့ပူးပေါင်းဆောင်ရွက်ခြင်းအပြင်ပြည်သူပန်းနိုင်ရောက်တဲ့အခါမှာမဟာမိတ်ပေါင်းများလူလာတဲ့အတိုင်းပဲကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်ဆုံးဖြတ်ခွင့်ရှိတဲ့ပြည်နယ်တစ်ခုဖြစ်ပြည်ပြည်ပြည်ပြည်ပေါ်ထွက်လာတာကိုကိုယ်တိုင်မြင်ရပါလိမ့်မယ်လို့ပြောချင်ပါ
တယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမျိုးညွန့်ခင်ဗျာကျွန်တော်ဝင်းမြန်ပါ